ရခိုင်ပြည်နယ်စစ်တွေမြို့မှာရှိတဲ့ဖွဲ့ရကုန်းမွတ်စလင်ဒုက္ခသည်စခန်းကအမျိုးသမီး40ကျော်ကိုစခန်းတာဝန်ခံတဦးကအာရမပြုကျင့်ခဲ့တယ်ဆိုပြီးတော့အာရမပြုကျင့်ခံရတဲ့အမျိုးသမီးတွေကစွပ်စွဲတိုင်တန်းလိုက်ပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုနန်းလောင်ကပြောပြပေးပါမယ်
ရှိခိုင်ပြည်နယ်စစ်တွေမြို့နယ်ဖွဲ့ရကုန်းမွတ်စလင်ဒုက္ခသည်စခန်းမှာနေထိုင်တဲ့အမျိုးသမီး40ကျော်လောက်ကိုစခန်းတာဝန်ခံဦးအော့စ်ဖန်ကော်နီကအဓမ္မပြုကျင့်ခဲ့တယ်လို့ကျူးလွန်ခံရသူတွေကလာရောက်တိုင်ကြားထားတယ်လို့ရှိခိုင်ပြည်နယ်အမျိုးသမီးကွန်ရက်ဥက္ကဋ္ဌဒေါ်ညိုအေးကပြောပါတယ
်သူတို့ရဲ့နှုတ်ခဲကပြောတာကတော့ကျမတို့တော့သူတို့က40ကျော်လောက်ကိုတော့သူတို့က45ယောက်လောက်တော့ပြောတယ်ဒါမဲ့တခြားလုံးဝပြန်မပြောရရတဲ့အမျိုးသမီးလေးတွေအမျိုးသမီးတွေရှိသေးတယ်ဆိုတဲ့အကြောင်းပြောတယ်။အင်မတန်ကြောက်ရကောင်းတာတစ်ခုကတော့အဲဒီ rain လောက်ခံရတဲ့အမျိုးသမီးတွေကဟိုတော်တော်စိတ်ကြံရရပြီးတော့ trauma တွေဝင်ပြီးတော့လုံးလုံးကိုတရှုပ်ယူသွားတယ်ပေါ့ဒီ
။ဖွဲ့ရကုံဒုက္ခသည်စခန်းဆိုတာပြီးခဲ့တဲ့2012ခုနှစ်တုန်းကဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်စစ်တွေမျိုးပေါ်ကနေထွက်ပြေးသွားကြတဲ့မွတ်စလင်ဒုက္ခသည်တွေနေထိုင်နေတဲ့ဒုက္ခသည်စခန်းတစ်ခုဖြစ်ပါတယ်။အဲ့ဒီဒုက္ခသည်စခန်းကအမျိုးသမီးတချို့ဟာပြီးခဲ့တဲ့2012ခုနှစ်နောက်ပိုင်းကလေးကစပြီးတော့စခန်းတာဝန်ခံဦးအော့စ်ဖန်ဂိုနီဆိုသူရဲ့အဓမ္မပြုကျင့်တာခံခဲ့ရတာဖြစ်တယ်လို့ကျူးလွန်ခံရသူတွေကပြောပါတယ်။ကျူးလွန်ခံရတဲ့အသက်30အရွယ်အမျိုးသမီးတဦးကစခန်းတာဝန်ခံဦးအော့စ်ဖန်ဂိုနီကိုပြီးခဲ့တဲ့2022ခုနှစ်ဩဂုတ်လတုန်းကတရားစွဲဆိုခဲ့မှုပဲလို့အမှုရင်ဆိုင်နေတုန်းမှာပဲတရားလိုဖက်ကအမှုပြန်ရုပ်သိမ်းခဲ့ပါတယ်။လက်ရှိမှာတော့ကျူးလွန်ခံရသူတွေထက်ကအမျိုးသမီးကိုဦးရဲ့တိုင်တန်းမှုကြောင့်စခန်းတာဝန်ခံဦးအော့စ်ဖန်ဂိုနီကိုရဲတပ်ဖွဲ့ကဖမ်းဆီးတာပြီးသူနဲ့အတူကြံရပါတွေကိုတရားစွဲဆိုနိုင်ဖို့ပြင်ဆင်နေကြတယ်လို့အမျိုးသမီးတွေကိုလိုက်ပါကူညီပေးနေတဲ့ဒေါ်ညိုအေးကပြောပါတယ
်စခန်းတာဝန်ခံဦးအော့စ်ဖန်ဂိုနီကိုတော့ဖမ်းထားတယ်ဒါနဲ့သူရဲ့အကူအညီဖြစ်တဲ့မမုံတန်းကပြင်မှာသူကအဓိကအခရာကတော့မမသက်ဖြစ်နေတယ်ပြီးတော့ကန့်တဝန်ကနှစ်ဦးရှိသေးတယ်သူတို့တွေကလည်းအမျိုးသမီးတွေကိုဒီလိုဖြစ်ဖို့တဲ့အပြားမမြောက်ပြုတဲ့အခြေအနေမှာပါတယ်ပေါ့နော်ပြီးရင်အဲ့ဒီစင်သမားပုတ်စုကဥက္ကဋ္ဌကျမတို့ရဲ့ဒီဟိုကဒီဘက်ကဟိုနေလှုပ်ထားတဲ့အုတ်ချုပ်ရည်မှုပေါ့အုတ်ချုပ်ရည်မှုကိုလိုက်ကလည်းဒီအမျိုးသမီးတွေအချင်းချင်းခါခါတိုင်တာလုံးလုံးအရေးတူဘူးတဲ့မရှိခဲ့ဘူးဆိုတာကျမတို့ကတက်ပြင်းတဲ့တကွာညှာထားတယ်ပေါ့လေ
လာရောက်တိုင်ကြတဲ့အထက်ကလုံချုံရေးဆိုးရင်ရတဲ့အမျိုးသမီးတချို့ကိုရခိုင်အမျိုးသမီးကွန်ရက်ကစောင့်ရှောက်ထားပြီးတော့နောက်ထပ်အမျိုးသမီးတွေအခုလိုအဓမ္မပြုကျင့်မခံရဖို့တရားစွဲဆိုရတာဖြစ်တယ်လို့လည်းဒေါ်ညိုအေးကပြောပါတယ်
။နောက်ဆုံးဆိုရင်ကတော့အခုအမှုတိုင်တဲ့အမျိုးသမီးလေးတွေဆိုရင်ကဗာဆိုရင်လည်းဆိုသူတို့ကလေး၃ယောက်နေပါတယ်၄ယောက်နေပါတယ်။သူတို့ကငယ်ငယ်တည်းအရင်ပြရတာလीနော်အဲ့ငယ်တဲ့လူတွေပါတယ်ကြီးတဲ့လူအသက်30ကျော်ကျော်တွေလည်းပါတယ်ပေါ့နော်40အထက်သိမ့်မပါဘူးအဲ့ဆိုတော့သူတို့တွေကသားသမီးတွေသူတို့မှလည်းပြူလေးဖြစ်နိုင်သူတို့သမီးတွေလည်းသူတို့လူမျိုးဒီငရေကနဲ့ရောက်သွားမှသူတို့ကြောက်တယ်ပေါ့နော်ဟုတ်ကဲ့သူတို့ငရေကြမျိုးသူတို့ကြောက်တဲ့အတွက်သူတို့ကဒီအမှုကိုကျေဆိုင်ပြီးတော့ဒီသူတို့တရလူလို့ပြီးတော့တက်တက်သားသားနဲ့ဒီဟိုဒီအစကျူးလွန်တဲ့တရားဟောတော့သူတို့ထိုက်တဲ့နဲ့ပြည်တံကိုပေးနိုင်အောင်ကြိုးစားကြမယ်ဆိုတဲ့ဟိုမီဒီယာတွေလည်းပြောတာတွေတော့ကြောက်ကြမြင်နေရတယ်ပေါ့လေဟုတ်ကဲ့ကြားလေးကြားနေ
ရှိခိုင်ပြည်နယ်မှာရှိတဲ့ဒုက္ခသည်စခန်းမှာရှိတဲ့အမျိုးသမီးတွေဟာပုံစံအမျိုးမျိုးနဲ့အကြမ်းဖက်ခံရတာရှိသလိုမလုံခြုံမှုတွေရှိနေကြတယ်လို့ရှိခိုင်အမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေကပြောဆိုကြပါတယ်။ရှိခိုင်ပြည်နယ်မှာပြီးခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလကနေနိုဝင်ဘာလအထိအကြမ်းဖက်ခံရတဲ့အမျိုးသမီးအမှုပေါင်း950ကျော်ရှိခဲ့တယ်လို့အကြမ်းဖက်ခံရတဲ့အမျိုးသမီးတွေကိုဥပဒေအရကူညီပေးနေတဲ့ဥပဒေရေးရာကုစားရေးအဖွဲ့ရဲ့စီမံဖော်ပြထားပါတယ်။